ပြီးခဲ့တဲ့မေလ19ရက်နေ့ကဘူတိတော်မြို့နယ်ကျောင်းတော်ကျေးရွာအုပ်စုကပဇွန်ချောင်းကျေးရွာအုပ်ချုပ်ရေးမှူးတူခေါင်းဖြတ်တပ်ဖြတ်ခံလိုက်ရတယ်လို့ယာယီမှုတူလည်းပျောက်ဆုံးနေပါတယ်။အဲဒီလိုတပ်ဖြတ်မှုကိုကျူးလွန်နေတာဟာအကြမ်းဖက်အဖွဲ့တစ်ခုဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရင်မှုဦးတင်ပေါင်ဆွေကပြောပါတယ်
။ဒီပေါင်းတို့ဒီသားမှာတော့အကြမ်းဖက်အညီခံနဲ့ဒီအဖွဲ့စည်းတွေရောက်နေတယ်၊စစ်တမ်းတွေပြေးနေတယ်။အဲသူတို့ရောက်နေမြေကန်လူတို့ကိုအချောက်တရားနဲ့အခုလိုမျိုးဒါလုပ်နေတယ်။ပေါင်းတို့မြောက်ချမ်းမှာသလိုရှိရင်လည်းကျွန်တော်တို့ကနေကြဆောင်ရဲတပ်ဖွဲ့ရဲစခန်းတွေရှိတယ်ရဲကြီးတွေရှိတယ်ရွာတိုင်းရွာတိုင်းအိမ်နဲ့အိမ်တိုင်းပြီးတော့ကျွန်တော်တို့ကလိုက်ပြီးတော့ဒီဆောက်ရှောက်နိုင်တဲ့လုံခြုံရေးတော့မရှိပါဘူ
းပြီးခဲ့တဲ့2016ခုနှစ်အောက်တိုဘာလ9ရက်နေ့ကမောင်တော်နဲ့ဘူတိတော်မြို့နယ်နေကြဆောင်ရဲကင်းတွေကိုအကြမ်းဖက်အဖွဲ့ဝင်တွေကဝင်ရောက်စီးနှင်းတိုက်ခိုက်ပြီးတဲ့နောက်ပိုင်းတပ်မတော်နဲ့ရဲတပ်ဖွဲ့ဝင်တွေကအကြမ်းဖက်အဖွဲ့ဝင်တွေကိုနှိမ်နှင်းနိုင်ခဲ့ပြီးမဲ့ဒေသခံရွာသားတွေဟာအဲ့ဒီအကြမ်းဖက်အဖွဲ့စည်းတွေရဲ့လက်ချက်တွေကြောင့်အခုအချိန်ထိမကြာမကြာတပ်ဖြတ်တာတွေကိုခံနေရပါတယ်အခုလိုအကြမ်းဖက်အဖွဲ့စည်းတွေလှုပ်ရှားမှုတွေလုပ်နေကြတာဟာဘူတိတောင်နဲ့မောင်တော်မြို့နယ်ရဲ့မြောက်ပိုင်းဘက်ကတောတောင်ထူထပ်တဲ့နေရာတွေမှာအခြေစိုက်ကြတာဖြစ်ပြီးအဲ့ဒီအနီးအနားကကျေးရွာသားတွေဟာလည်းကြီးလန့်စားစားနေရတဲ့အဖြစ်ရောက်နေရတာပါအဲ့ဒီကျေးရွာတွေမှာမွတ်စလင်တွေအများဆုံးနေထိုင်ကြတာဖြစ်ပြီးကျေးရွာအုပ်ချုပ်ရေးမှုတွေဟာမြို့နယ်အထွေထွေအုပ်ချုပ်ရေးမှုတွေစီတည်င်းပို့အစီရင်ခံရတဲ့တာဝန်ရှိတဲ့အတွက်အကြမ်းဖက်အဖွဲ့စည်းတွေကသူတို့ကိုပြစ်မှတ်ထားလုကြံလာကြတာဖြစ်တယ်လို့မောင်နှမမြွနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်အောင်ကပြောပါတယ
်။အုပ်ချုပ်ရေးမှုတွေကအုပ်ချုပ်ရေးပိုင်းနဲ့ဆိုတော့အဆက်တွေရှိရတယ်လေ။ဆိုတော့အဲ့ဒီအဆက်တွေဆက်တာပေါ့။မြွနဲ့အုပ်ချုပ်ရေးမှုကိုဒီကျေအုပ်ချုပ်ရေးမှုတွေကတရားခင်စာပေါ်ရတယ်။ဒီတော့မှဖြစ်တဲ့ဒေသနာတွေကိုလည်းအုပ်ချုပ်ရေးမှုကိုအကြောင်းကြားရတယ်လေ။ဘာလို့အကြောင်းကြားမလားဆိုပြီးတော့ဆက်တာပေါ့သူတို့က။
အဲ့ဒီဒေသကိုလုံခြုံရေးအရနေကြားဆောင်ရဲတပ်ဖွဲ့ကတာဝန်ယူထားတာဖြစ်ပြီးအခုလိုအကြမ်းဖက်အဖွဲ့အစည်းတွေကိုလိုက်လံနှိမ်နှင်းဖို့အခက်အခဲရှိတဲ့အခြေအနေနဲ့ပတ်သက်ပြီးကြီးကန်းပြင်းနေကြားဆောင်ရဲတပ်ဖွဲ့ကရဲမှူးစိုးနိုင်အောင်ကပြောပါတယ်
ကျွန်တော်တို့အဲ့လူတွေလိုက်ကြဖို့ဆိုတာလေလူရဲ့နာမည်လူတွေပုံစံတွေလည်းတူတယ်ဒီလူတွေရှာဖွေဖို့ဆိုတာလိုလားမဟုတ်ဘူးလေစဉ်းစားခန်းတွေကတော့ရှိတာပေါ့လေနော်ကြီးပါမှာအုပ်ချုပ်ရေးဖွဲ့ပေးထားတယ်လုံခြုံရေးဖွဲ့ပေးထားတယ်အဲ့အရင်နဲ့ပေါင်းဆက်ပြီးတော့ကြီးပါရဲ့
မော်ဒန်ဒီသားမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့ကနေအခုနှစ်မေလ10ရက်နေ့ထိအရသာပြည်သူ30သေဆုံးခဲ့ပြီး22ဦးပျောက်ဆုံးနေကြောင်းနိုင်ငံတော်တိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကလည်းထုတ်ပြန်ထားပါတယ်။အခုလိုအကြမ်းဖက်ဖြစ်စဉ်ဖြစ်ပွားပြီးနောက်ပိုင်းဒုသမရဦးမြင့်ဆွေဦးဆောင်တဲ့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလ10ရက်နေ့ကဖွဲ့စည်းခဲ့ပြီးဘူတိတောင်နဲ့မောင်တော်ဒေသကိုအကြိမ်ကြိမ်တွားရောက်စစ်ဆေးခဲ့ပြီးလည်းဖြစ်ပါတယ်။အဲဒီကော်မရှင်အနေနဲ့စစ်ဆေးတွေ့ရှိချက်တွေကိုအကြံပြုချက်အစီရင်ခံစာအနေနဲ့နိုင်ငံတော်သမ္မတစီအပြည့်အသက်တင်ပြနိုင်ခြင်းမရှိသေးကြောင်းလည်းသိရပါတယ်ခင်ဗျာ။